Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ3ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51နဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်အင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးနိုင်ရေးတရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်
။ရခိုင်ဒေသမှာနေထိုင်တဲ့ဒီပြည်သူတွေအားလုံးအတွက်ဥပဒေအရဒီတရားမျှတမှုရရှိအောင်ဒီ ULAA တရားရေးဌာနအနေနဲ့ဟိုမှန်မှန်ကန်ကန်ဆောင်ရွက်ပေးသွားဖို့လှုပ်ဆောင်နေပါတယ်ဆိုတော့ကိုရခိုင်ပြည်သူတွေသိအောင်ဒါကျွန်တော်တို့ထုတ်ပြန်တာ
AA ပြောခွင့်ရခိုင်ဒုက္ခပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ကြားပြည်နယ်ဘက်မှာတော့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပါတယ်နောက်ကိုဗစ်ကာယောဂါကာလတရုတ်ဘက်ကနေမြန်မာတွေပြန်သွားကြဖို့တရုတ်အနာပိုင်းတွေဘက်ကဖိအားပေးနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းအက်ဒမန်ပင်လယ်ထဲမှာတော့ရာသီဥတုဆိုးဝါးလို့မြန်မာလေလုံသား29ယောက်ပျောက်ဆုံးနေပါတယ်နောက်အိန္ဒိယနိုင်ငံတွေကမိုးများရေကြီးနေတဲ့အခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညစကဝိုင်းစီစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရည်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲတွေကိုဂျားဝင်ဆောင်ရွက်ပေးရေးအာဆီယံကအထူးတန်တမာရွေးချယ်ထားပေမဲ့အဲ့ဒီရွေးချယ်ထားတဲ့သူကိုတရားဝင်အမည်စင်းထုတ်ပြန်ကြီးညာရေးမြန်မာစစ်ကောင်စီရဲ့သဘောတူညီချက်ကိုအာဆီယံကစောင့်ဆိုင်းနေကြောင်း AP သတင်းမှာဖော်ပြထားပါတယ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးEveryone Yusuf ကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမာအဖြစ်ခန့်အပ်တာဝန်ပေးဖို့မနစ်တနင်္လာနေ့မှာပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်စီဝေးအတွင်းအရှိတောင်အာရှနိုင်ငံများအပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားသဘောတူညီမှုရရှိခဲ့ကြတာလို့အမည်မဖော်လိုတဲ့အာဆီယံတန်တမာအသံဝင်ကိုကိုကာပြီး AP သတင်းမှာဖော်ပြထားပါတယ်။မနစ်ဩဂုတ်လ၂ရက်နေ့မှာကျင်းပတဲ့အာဆီယံဝန်ကြီးတွေရဲ့စီဝေးပွဲအပြီးရွေးချယ်ထားတဲ့အထူးတန်တမာရဲ့အမည်ကိုကြေညာရမှာဖြစ်ပေမဲ့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးတာကြောင့်တရားဝင်ထုတ်ပြန်မှုနောက်နေ့ကြန့်ကြာနေရတာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းမြန်မာအရေးကြားဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောကြားထားပြီးဖြစ်ပါတယ်။ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်အပါအဝင်နိုင်ငံတကာအသံဝင်ကလည်းလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခတွေပြည်လည်ရေးနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အေးချမ်းမှုရရှိရေးတို့အတွက်အာဆီယံကဥဆောင်လုပ်တင်ကြောင်းတိုက်တွန်းပြောဆိုနေကြတာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်အနေနဲ့အခုသတင်းပတ်အတွင်းအာဆီယံနဲ့တွေ့ဆုံမဲ့ဆွေးနွေးပွဲမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးသွားဖို့ရှိကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကမနေ့ဩဂုတ်လ၂ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုနောက်နှစ်နှစ်ကြာမှကျင်းပမယ်လို့စစ်ကောင်စီရဲ့ပြောဆိုမှုဟာအချိန်ဆွဲတဲ့လုပ်ရဖြစ်တာကြောင့်အရှေ့တောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဖိအားပို့ပေးကြဖို့အမေရိကန်နိုင်ငံသားရဲ့ဌာနအကြီးအကဲအရာရှိကတနင်္လာနေ့မှာပြောကြားလိုက်ပါတယ်မြန်မာစစ်တပ်ဟာသူတို့အတွက်အကျိုးရှိစေဖို့ရည်ရွယ်ချက်နဲ့တမင်အချိန်ဆွဲလှုပ်ဆောင်နေတယ်ဆိုတာသိတာပါတယ်ဒါကြောင့်လဲအာဆီယံအနေနဲ့ဒီကိစ္စကိုအာရုံစိုက်လှုပ်ဆောင်ဖို့လိုအပ်ကြောင်းနဲ့မြန်မာစစ်ကောင်စီကိုယ်တိုင်သဘောတူထားပြီးဖြစ်တဲ့အာဆီယံမူပေါင်းသဘောတူညီချက်၅ချက်အတိုင်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံနဲ့အမေရိကန်အကြားနိုင်ငံသားဝင်ကြီးအဆင့်အခုသတင်းပတ်အတွင်းပြုလုပ်မဲ့ဆွေးနွေးပွဲမစခင်အဲ့ဒီအမေရိကန်အရာရှိကသတင်းတောက်တွေကိုပြောပါတယ်မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်တည်ဆောက်ဖို့အခုသတင်းပတ်အတွင်းပြုလုပ်မဲ့အာဆီယံဆယ်နိုင်ငံနဲ့နိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဖိအားပေးတောင်းဆိုဖို့ရှိကြောင်းနိုင်ငံသားဌာနပြောခွင့်ရ Net Price ကမနေ့ဩဂုတ်လ၂ရက်နေ့ကပြောကြားလိုက်ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့ online ကတက်ဆင်ပြုလုပ်မဲ့အဲ့ဒီဆွေးနွေးပွဲအတွင်းအာဆီယံနဲ့အမေရိကန်အကြားဝန်ကြီးအဆင့်ဌာနပေါင်းစုံဆွေးနွေးပွဲအသစ်၅ခုအပါအဝင်ထိတွေ့ဆက်ဆံမှုတွေတိုးချဲ့လှုပ်ဆောင်သွားရေးအမေရိကန်ဘက်ကအဆိုပြုထားပြီးဒါကိုမကြခင်မှာသဘောတူညီချက်ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိလန်တကျရွေးကောက်တင်မြောက်ခံထားရသူတွေထံအာဏာလွဲပြောင်းပေးဖို့လိုအပ်ကြောင်းဗြိတိသျှနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး6လအကြာမှာ အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကဝန်ကြီးချုပ်ရာထူးပြောင်းလဲယူလိုက်ကြောင်းပြောကြားလိုက်တဲ့အပေါ်ဗြိတိန်နိုင်ငံသား၏ဝန်ကြီးဒိုမီနစ်ရပ်ကအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာအရေးပေါ်အခြေအနေကိုစစ်တပ်ကတက်တန်းတိုးလိုက်တာဟာဘလို့မှအကြောင်းပြချက်ခိုင်လုံခြင်းမရှိကြောင်းနဲ့ဒါဟာဒီမိုကရေစီနီးလမကျတဲ့ပုံစံနဲ့အာဏာကိုစုပ်ကိုင်နိုင်ရေးလှုပ်ဆောင်ခြင်းဖြစ်တယ်လို့ဝန်ကြီးရပ်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့ဩဂုတ်လ၂ရက်နေ့ကရေးသားခဲ့ပါတယ်စစ်တပ်အနေနဲ့ရွေးကောက်ခံအစိုးရလက်ထဲအာဏာလွှဲပေးပြီးဒီမိုကရေစီနီးလမ်းတကျရွေးချယ်မဲ့ပေးကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားကိုလေးစားဖို့လိုအပ်တယ်လို့လည်းဝန်ကြီးဒိုမီနစ်ရပ်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပဋိပက္ခတွေပြည်လည်ရေးအတွက်အာဆီယံနဲ့မြန်မာစစ်ကောင်စီအကြားရရှိထားတဲ့သဘောတူညီချက်နဲ့အညီဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရီဝမ်ယူဆော့ဖ်ကိုအထူးတန်တမာအဖြစ်ခံထားရေးအာဆီယံရဲ့ရွေးချယ်မှုအပေါ်သဘောတူတယ်မတူဘူးဆိုတဲ့ကိစ္စကိုမြန်မာစစ်ကောင်စီဘက်ကတစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူးခင်ဗျာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာနှစ်လကျော်လာတဲ့အထိအရှင်လျော့မသွားသေးပဲရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူအရေအတွက်ဟာတိုးများနေစေဖြစ်ပါတယ်။ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနရဲ့ဒီဂရီညာ၈နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,259 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 4,813 ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ312ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျကျေကျေပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိတာအပြင်သေဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တဲ့ပုံများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။COVID-19 ကြောင့်သေဆုံးသွားသူတွေထဲနိုင်ငံရေးကောင်းဆောင်တွေထင်ရှားတဲ့အမှုပညာရှင်တွေနဲ့စာရေးဆရာ၊ကဗျာဆရာတွေလည်းအများအပြားပါဝင်ပါတယ်မြန်မာရုပ်ရှင်လောကမှာထင်ရှားတဲ့ဝါရင်ဟာတာတေုပ်ဆောင်တဦးဖြစ်သူဥဆံမတူဟာဒီကနေ့ဩဂုတ်လ3ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်အသက်60ရှိပြီဖြစ်တဲ့ဥဆံမတူဟာအငိမ့်သပင်လောကမှာလူရှင်တော်တဦးအဖြစ်ပါနာမည်ကြီးသူတဦးလည်းဖြစ်ပါတယ်မကွေးတိုင်းမင်းလာမြို့မှာတော့ကာကွယ်ရေးနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးစက်ရုံကပ္ပစ3ခုက21ယောက်အပါအဝင် COVID-19 အတည်ပြုလူနာ84ယောက်မနေ့ဩဂုတ်လ4ရက်နေ့ကတွေ့ရှိခဲ့တယ်လို့ဒေတာရင်းပရဟိတလုပ်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တတ်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့အထိပိတ်ထားပါတယ်။ဒါအပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှာလည်း Stay at home မလိုအပ်ဘဲနေရင်အပြစ်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ31 kHz 9383ညဟိုင်းဒိုမီတာ32 kHz 9303ညဟိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဟိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်အခုဆက်ပြီးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကျွန်မခင်မင်းသေးရပြပြပေးပါမယ်။တရုတ်နိုင်ငံအတွင်းကပြည်내10ခုမှာကူးစက်ပြန့်နှံ့နေတဲ့ Delta Coronavirus မျိုးကွဲကိုထိန်းချုပ်နိုင်ဖို့အတွက်တရုတ်စုရကအစွမ်းကုန်ကြိုးပမ်းဆောင်ရွက်နေပါတယ်။ COVID-19 ရောဂါအစုလိုက်ကူးစက်ပြန့်နှံ့မှုတွေဖြစ်နေတဲ့အကြောင်းပြီးခဲ့တဲ့လအတွင်းသတင်းတွေထွက်လာခဲ့တာမှာဇူလိုင်လတစ်လထဲမှာတင်ရောဂါကူးစက်သူလူနာသစ်328ဦးတွေ့ရှိခဲ့တာကြောင့်ဒါဟာအရင်9လအတွင်းကူးစက်ခဲ့တဲ့အရေအထွက်နဲ့တူနေပါတယ်။လက်ရှိသူတို့ဒေသအတွင်းယောဂဘိုးကူးစက်နေတဲ့အခြေအနေနဲ့ပတ်သက်လို့ဟီနန်ပြည်နယ်ကြံကျိုးမြို့မြူနီစီပယ်အုပ်ချုပ်ရေးအဖွဲ့ရဲ့လက်ထောက်အတွေ့အမှုချုပ်လီဟွေဖန်ကအခုလိုရှင်းပြပါဗျာ
။此轮疫情导致我市新增本土确诊病例13
例。လက်ရှိ COVID-19 ကူးစက်မှုအခြေအနေမှာတော့ကြံကျိုးမြို့မှာ73ယောက်ကူးစက်ခံထားရပြီးယောဂလက္ခဏာပြတဲ့သူကတော့90ရှိပါတယ်။ယောဂဖြစ်နေတဲ့သူတွေကိုအသေးစိတ်တက်ခွဲဆန်းသပ်ကြည့်တဲ့အခါမြန်မာနိုင်ငံကရောက်လာပြီးကြံကျိုးမျိုးဆေးရုံမှာဆေးဝါးကုသမှုခံယူနေတဲ့လူတွေနဲ့ယောဂမျိုးရိုးဗီဇာတူနေရကိုတွေ့ရပါတယ်။သူတို့ဟာဒေတာအမျိုးအစားယောဂပိုးကူးစက်ခံရသူတွေပါလို့ပြောသွားတာပါ။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တင်တွေ့ခဲ့တဲ့ဝူဟန်မြို့မှာလူ12သန်းကို COVID-19 ကူးစက်နေတာရှိမရှိစမ်းသပ်ဆေးဖို့အတွက်တရုတ်အာဏာပိုင်တွေကပြင်ဆင်လုပ်ဆောင်နေကြပါရဲ့ရှင်။အမေရိကန်ပြည်အောင်စုတောင်ပိုင်းပြည်နယ်တို့မှာ COVID-19 ရောဂါနဲ့ဆေးရုံရောက်လာတဲ့သူတွေပြန်များလာနေပါတယ်။မျိုးဗီဇာစင်ကဲပြောင်းလဲလာတဲ့ Delta Coronavirus ပိုးကူးစက်မှုတွေကြုံရတာဖြစ်ပြီးပြည်내တချို့မှာကူးစက်မှုတွေစံချိန်တင်ပြန်များလာနေတာပါ Louisiana, Florida နဲ့ Arkansas ပြည်နယ်တွေမှာ Delta Virus ပိုးကူးစက်မှုတွေတွေ့လာခြင်းကစလို့ဒ ဒီယောဂနဲ့ဆေးရုံရလာတဲ့သူတွေတချို့ပြန်များလာနေတာလို့အဲ့ဒီပြည်နယ်တွေကတောင်းရှိသူတွေကပြောပါတယ်။အထင်ကြီးရီပက်ဘလီကန်အထက်လွှတ်တော်အမတ်တူဖြစ်တဲ့ Lindsey Graham လည်းကိုဗစ်ကာကွယ်ဆေးထိုးပြီးမှကိုပဲယောဂကုဆတ်ခံနေရပါတယ်။ကာကွယ်ဆေးထိုးထားလို့သာသူ့အနေနဲ့ယောဂလက္ခဏာပြင်းပြင်းထန်ထန်မခံစားရတာဖြစ်တယ်လို့ Mr. Graham ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။အခုကတော့ကြက်ကွေးလက္ခဏာတော့သာခံစားရပြီးနေအိမ်မှာဆက်ရက်တရားကွာရန်တင်းနေသွားမယ်လို့ Mr. Graham ကပြောပါရယ်။အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးထိုးပြီးသူအရေးအထွက်ပိုများလာနေတယ်ဆိုပေမဲ့ကာကွယ်ဆေးမထိုးရသေးတဲ့သူတွေလည်းအများပြားကျန်နေတာပါ။ဒီလိုကာကွယ်ဆေးမထိုးရသေးတဲ့နေရာတွေမှာ virus ကိုကူးစက်မှုတွေပိုပြီးတော့များတယ်လို့ Imperial ရဲ့ COVID-19 ကပ်ဘေးတုံ့ပြန်ကင်တွယ်ရေးဆိုင်ရာအဖွဲ့ဒါဝန်ခံ Jeff Science ကပြောပါရယ်။ကာကွယ်ဆေးထိုးဖို့တိုက်တွန်းမှုတွေအပြင်ကူးစက်မှုတွေပိုဆိုးလာနေတဲ့နေရာတွေမှာနှာခေါင်းဆီးမဖြစ်မနေတက်ကြဖို့နဲ့လုပ်ငန်းဌာနတွေမှာလိုက်နာရမယ့်ကိုဗစ်ကာကွယ်ဆေးစည်းကမ်းသတ်မှတ်ချက်တွေကိုလည်းတာဝန်ရှိသူတွေကပြန်လည်ထုတ်ပြန်လာကြပါရဲ့ရှင်။အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်မြောက်ကိုရီးယားရဲ့တပ်ထုတင်ဖို့ရောင်းချမှုတန့်စင်လောင်စာဆီနဲ့တခြားလိုအပ်တဲ့ကုန်ပစ္စည်းတင်သွင်းမှုတွေအပေါ်နိုင်ငံကကပိတ်ဆို့ရေးယူထားတာတွေကိုပြန်ရုပ်သိမ်းပေးဖို့မြောက်ကိုရီးယားနိုင်ငံကလိုလားနေတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တွေကဒီကနေ့ပြောပါရယ်။ကြအပြင်အရက်နဲ့အဝတ်အထည်ကောင်းကောင်းရဖို့အတွက်စေကံပစ္စည်းတင်သွင်းမှုပိတ်ပင်ထားတာတွေကိုပါပြန်လည်ရုပ်သိမ်းပေးစေချင်တာဖြစ်တယ်လို့တောင်ကိုရီးယားရဲ့အထူးထောက်လှမ်းရေးအေဂျင်စီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်တောင်ကိုရီးယားလွှတ်တော်မှတ်တွေကပြောဆိုလိုက်ကြပါတနည်းလောက်ရဆိုင်ချခဲ့တဲ့နှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်ပြီးသတင်းတစ်ပတ်အကြာမှာတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီနဲ့လွှတ်တော်မှတ်တွေတွေ့ဆုံကြတာဖြစ်ပါတယ်မြောက်ကိုရီးယားဆွေးရတဲ့နေရာတော့အခုလိုမြောက်ကိုရီးယားဘက်ကပိတ်ဆို့တန်ခတ်မှုတွေဖယ်ရှားပေးစီလိုကြောင်းပြောဆိုတာကိုဖော်ပြတာမရှိပါဘူးတောင်နှင်းမြကိုရီးယားကောင်းဆောင်နှစ်ဦးစလုံးဟာနှစ်ဖက်ယုံကြည်မှုနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ဆန္ဒရှိကြောင်းကိုပြီးခဲ့တဲ့ဧပြီလကထုတ်ဖော်ပြောခဲ့ကြသလိုမြကိုရီးယားကောင်းဆောင်ကင်ကနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်ဆဖို့စပြောခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရာသီဥတုမကောင်းခဲ့တာအပြင်ကိုဗစ်ကပ်ဘေးကူးစက်မှုတွေကြောင့်မြကိုရီးယားနိုင်ငံရဲ့စီးပွားရေးပုံမှုကျဆင်းလာခဲ့ပြီးလောလောဆယ်မှာစံတန်ချိန်တသန်းလောက်ကူညီလိုအပ်နေတယ်လို့လည်းတောင်ကိုရီးယားဥပဒေပြုလွတ်တော်မတ်တွေကပြောဆိုကြပါတယ်ရှင်။အမေရိကန်ကျွမ်းပါမယ်ဆီမွန်ဘိုင်းစ်ဟာသူ့ရဲ့ခုနှစ်ကြိမ်မြောက်အိုလံပစ်ဆုကိုဒီကနေ့ဆက်ကူလိုက်ပါတယ်။အစောပိုင်းအားကစားပွဲတွေမှာမပါတော့ဘူးနောက်ဆုတ်ခဲ့ပြီးတဲ့နောက်တန်းပေါ်မှာထင်းကြီးကစားရတဲ့ဒီနေ့ပြိုင်ပွဲမှာရှင်တန်ကစားတာဖြစ်ပြီးကျေးဇူးတစ်စိတ်ရရှိသွားတာဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာတရုတ်နိုင်ငံကကွမ်ချန်ချန်းကရွှေတစ်စိတ်စုနဲ့တရုတ်နိုင်ငံကပဲနောက်ထပ်ကျွမ်းပါမယ်တန်ရှီချင်းကငွေတစ်စိတ်စုဆက်ကူရရှိသွားကြပါတယ်။ဘိုင်းစာသူ့ရဲ့စိတ်ကျမ်းမာရေးအားနည်းနေတဲ့အတွက်လူနေစိတ်တသားတဲ့ကြောင့်အောင်ကြိုးစားနေရတာမို့တိုကျိုအိုလံပစ်အားကစားပွဲစဉ်အတွက်မင်းများမှမပါတော့ဖို့နောက်ဆုတ်ခဲ့တာဖြစ်ပါတယ်။သူဟာအိုလံပစ်ဆုတစိတ်ခုနှစ်ခုအပါအဝင်ကမ္ဘာ့ကျွမ်းပါချန်ပီယံဆု30ကျော်ရထားတဲ့သူဖြစ်ပါတယ်။လောလောဆယ်အချိန်ထိကတော့တရုတ်နိုင်ငံကရွှေ33ခု၊ငွေ20၊ကျေး16နဲ့အိုလံပစ်ဆုတစိတ်ပေါင်း68ခုရရှိထားပြီးရွှေတစိတ်အများဆုံးရထားတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ရွှေတစိတ်ဒုတိယအများဆုံးရထားပြီးရွှေ22ငွေ29ကျေး19ရရှိထားပါတယ်။အိုလံပစ်ပွဲတွေကိုအင်ရှင်ဖြစ်ကျင်းပပေးနေတဲ့ဂျပန်နိုင်ငံကတော့ရွှေ19ငွေ6ကျေး12ခုနဲ့စုစုပေါင်းစုတစိတ်36ခုရရှိထားပြီးရွှေတစိတ်တတိယအများဆုံးရထားပါတယ်ရှင
်။ဩဂုတ်လ3ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ထဲမှာတရားရုံးတွေဖွင့်လှစ်ပြီးတော့တရားစီရင်ရေးပိုင်းနဲ့အုတ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကနေစတင်ပြီးတော့လှုပ်ဆောင်နေပြီလို့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကပြောဆိုလိုက်ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုရခိုင်လူထုကအပြည့်အဝထောက်ခံတယ်လို့ဆိုပေမဲ့တပ်မတော်နဲ့ AA အဖွဲ့တို့ကြားထိတ်တိုက်တွေ့လာရင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်ဆိုပြီးထောက်ပြသူတွေလည်းရှိပါတယ်။ဒီအကြောင်းရခိုင်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။ရခိုင်ပြည်နယ်အတွင်း AA ရခိုင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားနိုင်တဲ့နေရာတွေအထူးသဖြင့်ရခိုင်ကျေးလက်ဒေသတွေမှာ AA ရဲ့တရားစီရင်မှုတွေစတင်ဖို့အားထုတ်လာတာကိုတွေ့ရပါတယ်။ AA ထိန်းချုပ်ရာကျေးလက်ဒေသတွေမှာ ULA AA အုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းဆောင်ရွက်နေတာတွေရှိသလိုအမှုခင်းတွေဖြစ်လာရင်သက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကတဆင့်တိုင်ကြားအမှုဖွင့်ဖို့ရခိုင်လူထုကို AA ကအသိပေးထားပါဗျ။ AA ပြောခွင့်ရခိုင်သူခါကတော့တမရော်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တွေအကြားတိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်အတွင်းတရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကစတင်လှုပ်ဆောင်နေပြီလို့ပြောပါဗျ
။ရခိုင်ဒေသမှာရှိတဲ့ဒီပြည်သူလူထုတွေအနေနဲ့ ဟိုတရားဥပဒေရဲ့အဆုံးဖြတ်ကိုခံယူရမယ်ဒီအမှုခင်းတွေအတွက်ဟိုဘေးနေရာမှာတိုင်တန်းလို့ရတယ်ဘလို့တိုင်တန်းရတယ်ဆိုတာကိုရှင်းရှင်းလင်းလင်းဟိုသိဖို့အတွက်ဟိုဖြစ်ပါတယ်နောက်ဒီနံပါတ်1တစ်ချက်ကတော့ရခိုင်ဒေသမှာနေထိုင်တဲ့ဒီပြည်သူတွေအားလုံးအတွက်ဥပဒေရဒီတရားမျှတမှုရရှိအောင်ဒီ
ဒီအောင်ကြကျွန်တော်တို့ထုတ်ပြန်တာဖြစ်ပါတယ်ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအကုန်ပိုင်းလောက်ခရဲကတက်မရော်နဲ့အေတက်ဖွဲ့အကြားတိုက်ပွဲတွေရပ်တန့်ထားတာဖြစ်သလိုတက်နဲ့အေအဖွဲ့တို့နယ်မြေခေါင်းဆောင်တွေတီးတန့်တွေးဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိ ဖွဲ့ပြောခွင့်ရခိုင်သူခါကပြောပါတယ
်ဟိုတရားရုံးတွေကိုတော့ဒီသက်ဆိုင်ရာဟိုကျေးရွာအုပ်စုအဆင့်ရဲ့နောက်ဒီတိုင်းနယ်အဆင့်ခရိုင်အဆင့်စသဖြင့်ပေါ့လေဒီတတ်မှတ်နေရာအသီးသီးမှာဒီသက်ဆိုင်ရာတရားရုံးတွေကိုကျွန်တော်တို့ဖွင့်လှစ်ထားရှိပါတယ်ဗျ
ရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်လက်နက်ကိုင်အေးတက်ဖွဲ့အကြားနှစ်နှစ်ကျော်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာအစိုးရရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ပိုင်းတွေမတက်ရောက်တော့တဲ့နည်းမျဉ်းတွေများလာတာကြောင့်အေးအေးရခိုင်လက်နက်ကိုင်တက်ဖွဲ့အနေနဲ့အုပ်ချုပ်ရေးနဲ့တရားစီရင်လုပ်ငန်းတွေကိုမဖြစ်မနေလှုံ့ဆော်လာရတာဖြစ်တယ်လို့ရခိုင်မျိုးသားပါတီ AMB ပြောခွင့်ရဥဖေတန်ကပြောပါတယ်
မြေပြင်ပဂတိအခြေအနေရပေါ့နော်ကျွန်တော်တို့သူတဖြင့်ဒီ ULAA ကစီရဖြန့်ကျက်ထားနိုင်တဲ့မြို့နယ်တွေမှာပေါ့နော်ဒါဥပဒေစိုးမိုးရေးဟာတတိဒီအစိုးရရဲ့ဥပဒေစိုးမိုးရေးဟာတော်တော်ကိုအရာမရောက်ဖြစ်သွားပြီပေါ့ဆိုတော့မြို့ပေါ်မှာတောင်မှသူတို့အနေနဲ့အဲဒါဥပဒေစိုးမိုးအားနေသွားတယ်ပြီးတော့ရိုးတရားမှုခင်းတွေဖြစ်လာရင်အဘဘသူကဖြည့်ရှင်းမလဲဆိုတော့ဖြည့်ရှင်းမဲ့လို့မရှိတော့ဘူးရဲတွေကလည်းလာမဖမ်းဘူးเนาะတော်တနာကိုသူတို့ကမထွက်ရင်သူတို့အနေနဲ့ပြဿနာအေရှားနယ်ဆိုတဲ့သဘောမျိုးနဲ့အဲနယ်တွေကိုတော့အများကြီးပေါ့မရောက်နိုင်တော့ဘူးအဲ့ဒီအချိန်မှာတရားဥပဒေစိုးမိုးရေးအတွက်တရားစီရင်ရေးလုံခြုံရေးအရေးကြီးတဲ့အတွက်ကဒီနေ့ ULAA ရဲ့လက်ထက်ကိုအဲ့ဒီလုံခြုံရေးလုံခြုံတာဝန်အနေနဲ့နော်မရှိမဖြစ်မလုံမဖြစ်တဲ့တာဝန်အနေနဲ့ရောက်ရှိသွားတာပေါ့
မြေပြင်အနေထားအရလဲရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့တရားရုံးတွေတော်တော်များများဖွင့်လှစ်ထားတာဖြစ်ပြီးတော့တရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်တဲ့အနေအထားမှာရှိတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းတက်တဲ့အေးအဖွဲ့အကြားထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်လာခဲ့ရင်ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးမှုအားနည်းသွားပြီးဥပဒေမဲ့လုံရက်တွေပုံများလာနိုင်တယ်လို့ဥဖေတန်းကသူ့အမြင်ကိုပြောပါတယ
်။ထိတ်တိုက်တွေ့ရင်တော့ကျွန်တော်တို့ကတော့ရခိုင်ပြည်နယ်အနေနဲ့စီမီတောင်းပါပေါ့နော်။ဒါကတော့အရင်လည်းခံစားခုကြီးပေါ့ထိုက်ထိုက်တွေ့ရင်တော့ဒါတရားရုံးလုံငန်းတွေပြတ်သွားမှာပေါ့နော်ဥပဒေစိုးမိုးရေးအားနည်းသွားမှာပေါ့အဲ့ဒါဆိုရင်ပြည်သူတွေကတော့နင့်နာမှာပေါ့နော်ဒီအစိုးရတရားရုံးတွေကလည်းဘာမှမလုပ်နိုင်တော့ဘူးဟိုနည်းနည်းတရားရုံးကလည်းပဲအဲစစ်ပွဲကြောင့်မလုပ်နိုင်ဘူးဆိုရင်တော့ဒါပြိပခါတွေကိုဖြည့်ရှင်းပေးမဲ့အဖွဲ့အစည်းမရှိတော့ဘူးပေါ့အဲ့ဒါဆိုရင်တော့အဲဒီစကုမကုကာလဟာဥပဒေမဲ့အဲနော်လုံရက်တွေတော်တော်များလာနေတာပေါ့ဒါပေမဲ့တခုရှိတာကတော့ဒါ ULAA ရဲ့နေရာမြို့မှာတော့ဒါတရားဥပဒေစိုးမိုးမှုကိုသူတို့အတက်နိုင်ဆုံးထိန်းထားတာဆိုတော့တွေ့ရတာပေါ့နော်ဥပဒေရမဟုတ်ရင်တောင်မှသူတို့အုပ်ချုပ်ရေးလိုင်းကထိန်းထားနိုင်တယ်ဆိုတာမျိုးတော့တွေ့ရပါတယ
်ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိုင်းတွေကိုရခိုင်လက်နက်ကိုင်အေအဖွဲ့ကလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးစစ်အုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကို VOA ကစုံစမ်းမေးမြန်းထားပေမဲ့လက်ရှိအချိန်ထိတော့တစုံတရာတုံ့ပြန်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာ
ရခိုင်ဘက်ကအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြားပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကြားပြည်နယ်တွင်းကမြို့နယ်တချို့မှာကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေရှိနေသလိုဘုံခွဲတိုက်ခိုက်မှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲလွိုက်ကော်မြို့ထဲမှာပြည်သူတွေကိုထုကိုထဆောင်ရွက်နေတဲ့ COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်ဘက်ကလိုက်ပြီးတော့ဖျက်သိမ်းနေပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။အာဏာသိမ်းစစ်တပ်ကဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ပိုင်းအခြားမြန်မာနိုင်ငံအနှံ့နဲ့တူကြားပြည်နယ်တွင်းမှာလည်းလက်နက်ကန်ခုခံမှုတွေဖြစ်နေပါတယ်။ကြားပြည်နယ်ဖူစုမြို့နယ်မှာမြန်မာစစ်ရင်တန်းတစ်ခုကိုဒ Tigani Mnema, Taika Kenelu, Kini Mura Kawita, Kiandia, Pianjai, Tawan Chidu Duga, Piovare.
A Tatiago, Tenoru, Kiandiane, Turni Tumdon, Tupamiro, the Tupi Pinare, Hitcom video, Tenoru, Chapire, Tagweba, the net, Lumpin Door, Ma, Summer in Down Tenoru, the Minor Tire, you know.
เนี่ยนะที่ขาดอะไรที่จะอะไรบ่เลยเพราะฉะนั้นนักเตะฟุตบอลตัวนั้นที่เราติดตัวมีอะไรมีเจตนาอยากรายก็มีในเชฟแม่มาเลยนักเตะจะทีมเนี่ยมาพิการตาการมัวเน่งเงี้ยพิบวาจังพิบวาเลยที่เรื่องมูลวัยใหม่มาเราไปกูมีอะไรมาปงนลงปากกวยแค่ไหนลูกที่รักกันดูกับพิบวาเลยตัวก็เป็นนายนายวุ้นชิมอันนั้นลงมาจากที่อะไรยิ่งจะทำมาเป็นยานินมาเป็นยานินที่เขามัวเราอุจจาระก็ต้องเอาที่สุดที่
ที่เราเรียนเสร็จที่เราเรียนเขาอยากเป็นเนี่ยมาเนี่ยมาเสตานเนี่ยที่เราเรียนแล้วนักการพอดีจ้าไต้หวันเรียกพี่บ้านเดี๋ยวแต่พ่อมาเลยกูเป็นนายดีโยกะจำบอลอะไรชนิดมาชนิดบาร์เลยโยกะจำบอลนี่มุกกูกากูเอตาสีนายบุปีรูริกันนี่กูทุกข์ท่านนี่เนี่ยกูเป็นนายดีซื่อซื่อเย่เก่งกูท่าชีท่าวาร์เลยมันนี่กันยันนี่ไปมาลอยกอมยูด้วยกูเป็นนายดีซื่อซื่อเย่เก่งกูยามาเสตานเนี่ยมีเนี่ยโอโชยพอดีกันเนี่ยลายอ่ะเข้าใจตัวแค่บาร์เล
ကျန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်မနေ့ညလိုက်ပေါ်မြို့နော်ရရက်ွက်ရေနမကွက်ရေမှာဖြစ်သွားတဲ့စစ်စင်ကြဗျာဒီကိုဗစ်-19ဆိုတာလေဒီစားပြနိုင်ငံလူတွေပုံပုံတည်နေကြတာဗျာတောင်းထားတဲ့စစ်ကောင်စီနဲ့ဘာမှမလုပ်နိုင်ဘူးအဲ့ဒီခုတည်းကိုသူကိုထားလို့တဲ့ဟာတွေရောဂါတွေခံမတူပွားအောင်ဒီနဲ့ကံနဲ့လုပ်နေတဲ့ကိစ္စတွေကိုဘာကြောင့်ဒီလိုဖြစ်ရတယ်လဲ
အကြောင်းမဲ့ဆက်တော့မဟုတ်ဘူးကျွန်တော်ထင်တယ်။တစ်ဖက်ကတနက်ကစားနဲ့တင်တင်လို့ဘာဖြစ်တာလဲတစ်ဖက်ကရောဂါနဲ့ပြေးခိုင်းနေတယ်။ကျွန်တော်နေနဲ့လက်ခံနေတဲ့တောင်းဝန်ရှိလက်ရှိလွယ်ကော်မြို့တွင်ကိုဗစ်-19ရောဂါဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရွှေလိုင်ကော်ပရဟိတတင်တာဝန်ရှိသူတို့ကခုလိုပြောပါရယ်။ချင်းကျဲတော့ဒီနေ့ကတော့ခုနှစ်ဦးဆုံးနေဗျာ။တော့အရင်နေ့တည
ကိုရနိဆန်နရငါရကျော်တယ်၊လီမရကျော်တယ်။ဘာကွန်ယူနဲ့မှာကိုဗစ်လူနာတွေကိုဟိုတယ်ကွာရတီးအပြင်ဆေးရုံ၊သူနာပြုတင်နှံကြောင်အိမ်တွင်းမှုတင်နှံကြောင်စောင့်ဦးတွေမှာသာရှိကုသပေးနေတယ်လို့သူကပြောပါတယ်။ကြရပြင်းတဲ့ဘရူဆိုလွိုက်ကွန်ယူနဲ့တွင်တိုက်ပွဲချင်းနေနဲ့ဖဲခုံဘုံပောက်ကွဲမှုကိစ္စနဲ့ပတ်သက်လို့သိရှိဖို့တမရော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ စစ်ကောင်စီကနေဩဂုတ်လကနေအောက်တိုဘာလအထိအပြည့်အစုံမဲ့လို့ကြေညာထားပြီမဲ့ကြရပြည်နယ်တွင်မှာတော့မြန်မာစစ်တပ်ကနေအင်အားတိုးချဲ့လာနေတယ်လို့ထုတ်စစ်ဆင်နေစေချင်းနေရောက်ပိုက်ပွဲဖြင်းလန့်လာအောင်မဲ့လို့ KNDF ဘက်ကပြောပါတယ်စစ်ကောင်စီရဲ့ထုတ်စစ်ဆင်မှုတွေမှာရွေချက်ရှိရှိကိုဗစ်-19ရောဂါကူးစက်ပြပွားစေမှုတွေကိုအပြင်းအထန်ကန့်ကွက်ချိုးချောင်းတဲ့ပြည်သူတွေကိုနှီးမျိုးစုံနဲ့နှင
တိုက်ပွဲတွေအကြောင်းနိုင်ငံရေးသတင်းပေးပို့ခဲ့တာကိုနားဆင်ကြရတာပါ။ဆက်ပြီးတော့ COVID-19 ကာလတရုတ်မြန်မာနယ်စပ်ဘက်ကနေရက်ကိုပြန်လာကြတဲ့သူတွေအရေးသတင်းကိုတင်ပြပေးကြပါမယ်။အလုတ်ကလည်းမရှိဝင်ငွေကလည်းမရှိတဲ့တရုတ်မြန်မာနယ်စပ်မှာရှိနေတဲ့မြန်မာတွေကိုနေရက်ကိုပြန်ဖို့တရုတ်အာဏာပိုင်တွေကဖိအားပေးနေပါတယ်။ဒါကြောင့်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကနေပြည်တွင်းကိုပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေဟာတပတ်အတွင်းမှာ 2,000 ကျော်အထိကိုရှိသွားပြီဖြစ်ပါတယ်။ဒီအပိုင်းထဲမှာပြန်လာတဲ့သူပုံများလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံညှိနှိုင်းပြီးတော့လူဦးရေကန့်သတ်ပြီးလွှတ်ပေးနေရကြောင်းမူဆယ်မြို့တာဝန်ရှိသူကလည်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုအောင်မြတ်သူပြောပြပေးပါရှင်။
နေထိုင်ခွင့်သက်တမ်းမရှိအလုတ်ကိုင်မရှိတော့တဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်ရွှေလီနဲ့ဂျဲကောင်မျိုးကအာဏာပိုင်တွေကကြေညာခဲ့ပြီးနောက်ပြည်တွင်းပြန်လာတဲ့သူတဖြည်းဖြည်းများလာပါတယ်။ကရယောဂကာလမှုမြန်မာနိုင်ငံသားတွေစနစ်တကျပြန်ပို့ပေးဖို့နှစ်နိုင်ငံညှိနှိုင်းခဲ့ပြီးနောက်တရုတ်မူဆယ်နန်းတော်ဘောက်ကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားကတပတ်အတွင်း 2,000 ကျော်ရှိလာပါတယ်။မူဆယ်မျိုးကကရယောဂကြောင့်အိမ်တွင်းနေအမေထုတ်ပြန်လာတဲ့ဒေသဖြစ်တာမို့လူစုလူဝေးမဖြစ်အောင်နှစ်နိုင်ငံညှိနှိုင်းပြီးအချိန်ကတည်းနဲ့လက်ခံဆောင်ရွက်ရကြောင်းမူဆယ်ဒုခရံအုပ်ချုပ်ရေးမှူးဦးဥက္ကာက VOA ကိုပြောပါရယ
်ဒီပြကြောင်းနဲ့40ကိုနောက်ပိုင်းအရာကြိုးတွေကိုနည်းနည်းရာကြိုး300ကျော်300ကျော်300ကျော်တော့ဝင်ရသူ900ကျော်အားလုံးဒီနေ့နဲ့ဆိုတော့1000ကျော်တော့ပြန်လာတဲ့ဒရောနိုင်ငံသားတွေများတော့အဲ့မနည်းရဆိုရင်ညနေ4နာရီကျော်တော့အထိကိုကျွန်တော်လက်ခံပြီးလာရတယ်လူဦးရေပေါင်း900ကျော
်နန်းတော်ဂိမ်းနဲ့ဝေးတဲ့ဒေသတွေမှာတရားမဝင်နေဆက်ပေါက်တွေကနေတရုတ်အာဏာပိုင်တွေကပြန်လွှတ်နေတာတွေလည်းရှိပါတယ်ဒါတွေကိုလည်းဆက်ပြီးမလုပ်ဖို့မြန်မာဘက်ကညှိနှိုင်းလာတယ်လို့ဆိုပါတယ်
ကျတဲ့ဘောကနေပြန်လွတ်တာတည်းရတော့အများကြီးမရှိပါဘူးရှိလာခင်လည်းကျွန်တော်တို့က ဒါအောက်ခြေချင်းဒေတာအုပ်ချုပ်ရေးအလားပဲနေနဲ့ချက်ချင်းကပ်ပေါ်တော့ဘောနော်ဒါမျိုးမလုပ်ပါနဲ့ပြည်ထောင်နိုင်ငံအနေနဲ့ကိုဗစ်ကာလတညွှေကိုစောင့်နေတဲ့ကာလဖြစ်လို့ဒီမို့ညီနိုင်ပြီးစောင့်နေတယ်နိုင်ငံနိုင်ငံသဘောတူထားတဲ့အချိန်မှာတရားဝင်ကိစ္စရနေတော့ပြန်လည်ဝင်ရောက်တဲ့လို့ကျွန်တော်တို့ကဒီတိုင်းကပ်ပေါ်တာပေါ့
လက်ရှိမှာဦးစားပေးအနေနဲ့တရုတ်ဂျေကောင်မျိုးကမြန်မာတွေကိုပြန်ခွင့်ပေးနေတာဖြစ်ပြီးရွှေလီမျိုးကမြန်မာတွေကတော့ဒုတိယဦးစားပေးဖြစ်ပါတယ်ဝမ်ဒိန်မျိုးကမြန်မာတွေကတော့လာမယ့်တစ်ပတ်မှာပန်ဆိုင်ကိတ်ကနေပြန်ခွင့်ရဖို့နှစ်နိုင်ငံညှိနှိုင်းထားကြတာပါဒီအခြေအနေကိုမူဆယ်မျိုးကလူသားချင်းစာနာထောက်ထားမှုအကူအညီပေးအပ်ရေးကွန်ရက်တောင်အောင်ကန်ကိုထေးကပြောပြပါတယ
်အခုပြဿနာကဘာလဲဆိုတော့ရွှေလီမန်စီဘက်မှာလည်းသူတို့ဒီစကန်နေရကိုနိုင်ငံသားတွေကအရန်များတယ်အရန်များတော့တခါလေပြန်တော့မယ်ဆိုလို့ရှိရင်လည်းတရုတ်ခြေကောင်ထဲမှာလည်းရန်သူတွေဟိုကျက်သေးသွားမယ်၊မူဆယ်မှာလည်းကျက်သေးသွားမယ်ဆိုတော့ကျွန်တော်တို့တရုတ်ကိုလူကြီး400ဝန်းကျင်တော့ပေါ့နော်။လွတ်ပြေးနိုင်တဲ့အနေအထားရှိတာပေါ့။အဲဒါကြတော့တရုတ်ကလည်းတို့400လောက်ကိုထိပြီးတော့လွတ်မယ်လို့မျှော်လင့်တာပေါ့နော်။400ဝန်းကျင်ပေါ့။ဟိုတနည်းဆိုရင်ဘာရကျော်သွားလဲ
။ခြေကောင်နဲ့ရွှေလီမျိုးကပြန်လာတဲ့မြန်မာတွေကတသိန်းဝန်းကျင်မှာရှိလိမ့်မယ်လို့လူမှုကူညီရေးအဖွဲ့တွေကခန့်မှန်းထားပါတယ်။တရုတ်ပြည်ကနေမူဆယ်ပြန်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာနေရပြန်ဖို့တွားရေးလာရေးအခက်အခဲရှိပါတယ်။ဒါတွေကိုလူမှုကူညီရေးအဖွဲ့တွေကပဲတာဝန်ယူလုပ်ပေးနေရပြီးသူတို့စားသောက်ဖို့အတွက်ပါစီစဉ်ပေးထားကြောင်းမူဆယ်ကဒေသခံလုပ်ငန်းရှင်တွေက VOA ကိုပြောပါရယ်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာတာကြောင့်တရုတ်နိုင်ငံတွင်မြန်မာရွှေ့ပြောင်းလို့သမားတွေကလည်းဆင့်တရုတ်နိုင်ငံတွင်ကိုဗစ်ပိုးပြန့်နှံ့လာမှာကိုတရုတ်အာဏာပိုင်ကစိုးရိမ်နေကြပါတယ်ဒီလိုနယ်စပ်တင်ကျပ်မှုတွေပြုလုပ်နေချိန်မှာပဲတရုတ်နိုင်ငံတွင်ဒေါက်တာကိုဗစ်မျိုးကွဲကူးစက်မှုတွေလည်းတကြောပြန်ပြန်ဖြစ်နေပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကနေနေရက်ကိုပြန်လာတဲ့မြန်မာလူသားတွေအကြောင်းကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ထိုင်းနိုင်ငံတွေကပင်လယ်ထဲမှာပျောက်ဆုံးနေတဲ့မြန်မာရေလူသားတွေရဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါမယ်ထိုင်းနိုင်ငံတောင်ပိုင်းအက်ဒမန်ပင်လယ်ပြင်ထဲမှာမြန်မာလေလူသား29ဦးပါတဲ့၅ဖမ်းဆက်လေတစ်စင်းဟာပင်လယ်ပြင်ထဲမှာရာသီဥတုဆိုးဝါးလာတဲ့အခြေအနေကြောင့်ရေဒါအဆက်အသွယ်ပြတ်တောက်ပြီးတော့ပျောက်ဆုံးသွားပါတယ်ဩဂုတ်လ3ရက်နေ့မှာတော့ဒီထိုင်းရေတပ်ကနေပြန်လည်ရှာဖွေတွေ့ရှိခဲ့ပါတယ်ဒီအခြေအနေနောက်ဆုံးသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတောင်ပိုင်းဖန်ငါပြည်နယ်စူရင်ကျွန်းအနီးပင်လယ်ပြင်မှာထိုင်းဘာသာနဲ့ချော်မနီဒက်27လို့အမည်ပေးထားတဲ့အပြာရောင်၅ဖမ်းဆက်လေဟာ၅ဖမ်းပိုက်ချနေတော့လေပြင်းတိုက်ခတ်တဲ့ဒဏ်ခံရပြီးတရက်ကြာအဆက်အသွယ်တွေပြတ်တောက်သွားခဲ့တာပါဒီထဲမှာထိုင်းနိုင်ငံသား2ဦးနဲ့မြန်မာရေလုတ်သား29ဦးလိုက်ပါလာတာဖြစ်ပါတယ်ထိုင်းရေတပ်လေရင်နဲ့ကယ်ဆယ်ရေးရေရင်တွေဟာတညလုံးလိုက်လံရှာဖွေနေခဲ့ကြပြီးဒီကနေ့နဲ့နောက်ပိုင်းမှာတော့ပျောက်ဆုံးနေတဲ့၅ဖက်ဆက်လေကိုရေနံတင်သင်းမောတစ်စင်းကသတင်းပေးခဲ့လို့ပြန်တွေ့ခဲ့တာလို့ဆိုပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ
်ဖြစ်ရှင်နေပြီးတော့ဒီတက်တို့ဘာလို့တက်ဆိုင်အောင်ပုံကောင်းလဲရှားဖို့လုပ်တာ
ဟုတ်ကဲ့
အဲသူတို့ကဆက်တွေပြတ်သွားတာပါလေ
ဟုတ်ကဲ့
အဲဒါကြောင့်ဒီနေ့မနေ့6နာရီ6နာရီလောက်မှပြန်ပြီးအဆက်တွေပြန်ရတယ်ပြန်ရပြီးတော့ကန်းကိုပြန်ကတ်6နာရီကျော်လောက်မှကန်းကိုပြန်လာပြန်လာကတ်နိုင်တယ်နော်ဟုတ်ကဲ့
ဟုတ်ကဲ
့အဲလေမားတော့ဒီမှာက29ရောက်ထိုင်းနေအောင်31ရောက်အစီအပေါင်းပါဟုတ်ကဲ့
အဲ
ဒီကတော့ကျွန်တော်တို့ကော့စူရင်းရဲ့ကျုံးနဲ့အဲ့ကျောင်းအနောက်ဘက်မိုင်းခွန်းဆယ်တော့ပါမှာသူမျိုးပြောက်သွားတယ်နော်ဆက်ချက်ပြောက်သွားတယ်သူတို့အမှနာသွားပါတယ်မနေ့ကသူတို့အဆက်ကပြောက်သွားတော့အဲ့ဒီအလို့ချင်းရနေပြီးတော့ဟိုပါတော့အာနာဘန်အကြောင်းကြားပြီးအာနာဘန်နေရမှာဟိုတစ်ခါရေးတတ်တော့တယ်သူတို့ကလည်းပြန်လိုက်ချာ
ဟုတ်ကဲ
့ဆက်ချက်ပြီးတော့အဆက်တွေပြန်ရတော့ဒီနေ့နဲ့ပေါ့အဲ့ဘူကအခုခါလာဒီမှာတော်တော်များများစီမထွက်ပြီးမထွက်ဘူးလေဒီပုံတိုင်းနဲ့အဲ့လိုင်းကြီးနေဟုတ်ပြီ
ဟုတ်
သူတို့ကထွက်သွားပြီ
ဆက်လေဘောကလှေလုတ်သားအလုံးအသက်ရှင်ရပြန်တွေ့ခဲ့တာကြောင့်ထိုင်းရေတပ်ကအနည်းဆုံးရေတပ်စခန်းကိုခေါ်ယူသွားပြီးကျန်းမာရေးစစ်ဆေးပေးမှုတွေလှုပ်ဆောင်ပေးနေတယ်ဆိုပြီးထိုင်းတောင်ပိုင်းကယ်ဆယ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်လှေလုတ်သားတွေကရနှောင်းကဖြစ်ပြီးလှေပိုင်ရှင်ကတော့ဖန်ကားပြည်နယ်ကူရာဘူရီခရိုင်ကဖြစ်ပါတယ်အရင်တုန်းကလည်းအခုလိုမျိုးရာသီဥတုမကောင်းတဲ့အချိန်မှာကလေတိမ့်မောက်တာတွေမြန်မာလှေလုတ်သားတွေတေဆုံးပျောက်ဆုံးတာတွေလည်းရှိခဲ့ပူးပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံတောင်ပိုင်းမှာပင်လယ်ထဲမှာပျောက်ဆုံးသွားပြီးတော့ပြန်တွေ့ခဲ့တဲ့မြန်မာရေလုတ်သားတွေရဲ့အခြေအနေထိုင်းခြေဆိုင် VOA သတင်းတော့မယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံရဲ့အိန္ဒိယချင်းနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံထဲမှာမိုးများရေကြီးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။အိန္ဒိယနိုင်ငံရဲ့အနောက်ဘက်ခြမ်းမှာမိုးတီးထန်စွာရွာသွန်းပြီးတော့ရေကြီးတဲ့အတွက်အနည်းဆုံးလူ200လောက်သေဆုံးသွားပါတယ်။အခုလိုပုံမှန်မဟုတ်တဲ့မိုးရာသီဟာရာသီဥတုပြောင်းလဲမှုတွေနဲ့ဆက်ဆက်ပြီးတော့လူသန်းပေါင်းများစွာရဲ့ဘဝတွေအသက်တွေကိုချိမ့်ချောက်နေတဲ့အကြောင်းအန်ဂျနာပရက်ရှိချာသတင်းပေးပို့ထားတာကိုတော့ကိုငိမ့်ညံကပြောပြပေးပါရှင်။
အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရှာထရာပြည်နယ်မှာမိုးတဲထန်စွာရွာသွန်းပြီးရေကြီးမြေပြိုတာကြောင့်ကျေးရွာတွေမြို့တွေထိခိုက်ခဲ့ရပါတယ်။အိမ်တွေပြိုကုန်သလိုလယ်မြေတွေလည်းပျက်စီးကုန်ပါတယ်။ပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့အပြက်အစီးတွေရေကြီးနေတဲ့ကြားတွေကကယ်ဆယ်သူတွေတွားရောက်ခဲ့ပေမဲ့လူအယောက်100လောက်ကတော့ထိဆုံးခဲ့ရပါတယ်။ဒေသခံတဦးဖြစ်တဲ့ဂျရန်မဟာရှာခီက
မိုးကရမ်းတဲ့တာဗျ။နောက်တော့မြေပြိုးရောအဲ့ဒါကနေထွက်ပြေးလာတဲ့သူတွေကလည်းရေနဲ့အတူမျောကုန်တာပါ
။အနောက်ဘက်ကမ်းခြေနားကခရိုင်တွေမှာအပြက်အစီးများခဲ့ပြီးတော့လွန်ခဲ့တဲ့နှစ်နှစ်တုန်းကလည်းအလားတူအဖြစ်မျိုးဖြစ်ပွားခဲ့ပါဗျ။အခုလိုမိုးအသေးထန်ရွာသွန်းတဲ့ရက်များလာတာဟာကဘာကြီးပူနွေးလာပြီးသမုတ်တရားရေတွေနွေးလာတာနဲ့ဆက်ဆက်နေတယ်လို့ရောက်စီမက်သျူးနော်ရိုလိုရာသီဥတုကျွမ်းကျင်သူတွေကပြောပါဗ
ျ။ The warming of the Arabian Sea and the Western Indian Ocean is bringing up
Arabian Peninsula နဲ့အိန္ဒိယသမုတ်တရားအနောက်ဘက်ခြမ်းမှာရေနွေးလာတာကြောင့်လေထုကိုပူစေပြီးဆိုထိုင်းစာတွေလည်းများလာပါတယ်။အဲဒီကနေမုတ်တုံလေတိုက်ခတ်မှုကိုအတက်အကျအများကြီးဖြစ်စေပါတယ်။မုတ်တုံလေကအားနေပေမဲ့လည်းတခါတလေအရန်ပြင်းထန်တာတွေရှိပါတယ်။အဲ့လိုပြင်းထန်တဲ့အခါတွေမှာရေငွေ့တွေကိုအချိန်တိုအတွင်းအကုန်လွတ်တာမျိုးဖြစ်တတ်ပါတယ်
။လူနှစ်သိန်းခွဲလောက်ဘေးလွတ်ရာကိုပြေးကြရပါတယ်။တိုင်းပြည်တစ်ဝက်လောက်ကိုထောက်ပံ့ထားတဲ့အိန္ဒိယနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍဟာမိုးရာသီကိုအများကြီးမှီခိုနေရတာပါ။မိုးမမှန်တဲ့ရက်တွေပိုများလာတာဟာသူတို့ရဲ့နေအိမ်တွေကိုသာမကမိုးကိုမှီခိုနေရတဲ့စိုက်ပျိုးရေးဘဝတွေကိုလည်းထိခိုက်စေကုန်ပါတယ်။မိုးများတဲ့အခါမြေပေါ်ကမြေစီလွှာတွေကိုတိုက်စားသွားသလိုမြေအောက်ကရေတွေကိုလည်းပြန်မဖြည့်ပေးနိုင်ပါဘူး။သဘာဝပတ်ဝန်းကျင်ပညာရှင်ချန္ဒရာဘူရှန်က
Any water related infrastructure and economic activities that we have
ရေနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေစီးပွားရေးလုပ်ငန်းတွေအကုန်ထိခိုက်ကုန်ပါတယ်။စိုက်ပျိုးရေးအတွက်ရေကာတာတွေကရေအားလျှပ်စစ်တွေနဲ့မြေအောက်ရေအရင်းမြစ်တွေပါမိုးကပုံမှန်2လ3လလောက်ရွာမယ်အစားရက်နေနေပဲရွာပြီးအသေးအံရွာတာမျိုးဖြစ်နေတာပ
ါအခုလိုမိုးအသေးအံရွာတဲ့အဖြစ်တွေတိုးလာတာကြောင့်အိန္ဒိယနိုင်ငံဟာရာသီဥတုပြောင်းလဲမှုကိုခံနေရတယ်လို့ဘူရှန်ကပြောပါတယ
် Some of the floods that have hit this country over the last 10 years have caused losses
ဒီကရက်စနစ်တွင်ရေကြီးမှုတွေကြောင့်ဒီနိုင်ငံမှာဒေါ်လာဘီလီယံနဲ့ချီပြီးတော့ဆုံးရှုံးခဲ့ရပါတယ်ကျွန်တော်တို့စီးပွားရေးထိခိုက်တယ်လို့ဘဝတွေအလုပ်ကံတွေတိုးတက်မှုတွေကိုလည်းထိခိုက်နေပါတယ်
ဒါကြောင့်မို့လို့အခုလိုသဘာဝဘေးအန္တရာယ်တွေကိုအဆိုးဆုံးခံစားနေရတဲ့လူအတိုင်းဝိုင်းကိုအထီးကိုက်နင်းအောင်လုပ်တာဟာထိတ်တန့်ဦးစားပေးဖြစ်တဲ့နယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အခုလိုရေကြီးမှုဟာစိုက်ကလုန်းမုန်တိုင်းတိုက်ပြီးနှစ်လအကြာမှာဖြစ်ပွားခဲ့တာပါ။ရာသီဥတုပညာရှင်ရောက်စီမက်သျူးနိုးက
The maximum we are doing now is evacuating people. But that only saves lives, not livelihoods.
ကျွန်တော်တို့အများဆုံးလုပ်နိုင်တာကလူတွေဘေးကင်းရာပြောင်းပေးတာပါ။ဒါကအသက်ကြရာဆိုပေမဲ့ဘဝတွေကိုတော့မခင်နိုင်ပါဘူးရေရှည်ကြမ်းကြမ်းခံနိုင်တဲ့အခြေခံအဆောက်အုံတွေကိုတိဆောက်ရမှာပါတိုးလာတဲ့အဆိုးအဝါဆုံးအဖြစ်ပျက်တွေအပေါ်အခြေခံပြီးပြထားတဲ့မြေပုံအတိုင်းလုပ်ရမှာပ
ါဒါတွေကိုမလုပ်နိုင်ရင်လူသန်းပေါင်းများစွာဟာပျက်စီးဆုံးရှုံးမှုတွေနဲ့ကြုံနေရမှာပဲလို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဒီအမေရိကန်အတန်ကနေမြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေည9နာရီကနေ10နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုနားဆင်ရပါမယ်။ကိုအောင်ကအစီအစဉ်တင်ဆက်ထားပါတယ
American Bionz မှာ coronavirus delta မျိုးကွဲကြောင့်တကြောပြန်ယောဂကူးစက်မှုတွေမြင့်မားနေပါတယ် San Francisco မြို့ဆေးရုံနှစ်ရုံကဝန်ထမ်း200ကျော်မှာလဲ COVID-19 ယောဂကူးစက်မှုတွေတွေ့ရပြီးအများစုကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေဖြစ်တယ်လို့ New York Times သတင်းစာမှာရေးသားပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်လုံးက Florida မှာလဲတရက်ထဲမှာတည်းလူ 200,000 ကူးစက်ခံရပြီးစံချိန်တင်သွားပါတယ်သမ္မတ Joe Biden အစိုးရရဲ့အဆေးပညာဆိုင်ရာဦးဆောင်ချက်ပေး Dr. Anthony Fauci က
We are in fact in a very sick serious
ကယောဂကာလအတွင်းလူတဦးကနေတဦးကိုအလွန်အမင်းလှည့်မြန်တဲ့နှုံးနဲ့ကူးစက်နေတဲ့ virus ကြောင့်လူလူကျန်းမာရေးနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ
်အမေရိကန်ပြည်ထောင်စုအတွင်းလူဦးရေသန်း100လောက်ဟာကာဝယ်ဆေးမထိုးကြတာကြောင့်ဒီကိစ္စကိုကင်တွယ်ဖို့တာဝန်ရှိသူတွေကဆောင်ရွက်နေပါတယ်လွန်ခဲ့တဲ့သတင်းပတ်ကဆိုရင်လဲသမ္မတဂျိုးဘိုင်ဒန်ကဖက်ဒရယ်အစိုးရဝန်ထမ်းတွေကာကွယ်ဆေးထိုးရမှာဖြစ်ပြီးမထိုးရင်တော့နှာခေါင်းဆီးတက်ရမှာဖြစ်တယ်လို့ယောဂါရှိမရှိလဲစစ်ဆေးရမှာဖြစ်တယ်လို့ပြောပါတယ်အလုတ်သမားတမကတွေကအစိုးရဟာဒီအလုတ်သမားတွေရဲ့အခွင့်အရေးကိုဘောင်ကျော်လှုပ်ဆောင်နေဆိုပြီးတော့ပြစ်တင်ဝေဖန်ပါတယ်အမေရိကန်ကူးစက်ယောဂါထိန်းချုပ်တားဆီးရေးစင်တာ CDC ကလည်းအထူးသဖြင့်ယောဂါကူးစက်မှုတွေများတဲ့ဒေသတွေမှာကာကွယ်ဆေးထိုးထားပြီးသူတွေအပါအဝင်အလုံးအနေနဲ့အများသွားလာတဲ့အဆောက်အဦးတွင်မှနှာခေါင်းဆီးတက်ကြဖို့စီမင်းသစ်ထုတ်လိုက်ပါတယ်အမေရိကန်အောက်လွှတ်တော်ဆိုင်ရာကျန်းမာရေးမှူးချုပ်ကလည်းအဆောက်အဦးတွင်သွားလာရမှာနှာခေါင်းဆီးမတက်မနေရစီကံထုတ်ထားတာကြောင့်ဒီဘောလွှတ်တော်အမတ်တို့ကဝေဖန်ပါတယ် Republican အောက်လွှတ်တော်အမတ် Kevin McCarthy က
CDC has become a political arm
CDC ကအစိုးရရဲ့နိုင်ငံရေးအရာသုံးချက်ခံအဖွဲ့ဖြစ်လာပါပြီ။သူတို့ကကျွန်တော်တို့ရဲ့နေစဉ်ဘဝတွေကိုထိန်းချုပ်ချင်နေကြပါလေ
။လူလူကျမ်းမာရေးဆိုင်ရာအကြံပေးချက်တွေဟာလူတဦးချင်းရဲ့လွတ်လပ်စွာရွေးချယ်ခွင့်ကိုချိုးဖောက်ရရောက်နိုင်ပေမဲ့ဒီအကြံပေးချက်တွေကိုမလိုက်နိုင်ရင်လည်းတခြားသူတွေအတွက်ဘေးရန်ရဲ့ကြောက်နှံ့ကြောင်းပညာရှင်တွေကထောက်ပြပါရတယ်။ဒေါက်တာဖောက်ချီက
The fact is if you get infected even if you are without symptoms
ဒေါက်တာကူးစက်ခံထားရပြီဆိုပါစို့အဲ့ဒီသူမှာဘာလက္ခဏာမှမပြရင်တော့မှသူကနေကိုခံရမကောင်းတဲ့တခြားသူတို့ကိုထပ်ကူးစက်သွားရင်အဲ့ဒီသူအဖို့ဆိုးဆိုးရွားရွားထိခိုက်သွားနိုင်ပါတယ်အထုပ်ပြောရရင်တော့တခြားသူတွေကိုအန္တရာယ်ကျရောက်စေတဲ့အတွက်တဦးချင်းအခွင့်အရေးကိုထိန်းချုပ်ရတာပါ
စီမင်းသတ်မှတ်ချက်တွေကြောင့်အရင်သတင်းသုံးပတ်တဲ့စာရင်လွန်ခဲ့တဲ့သတင်းပတ်အတွင်းကာကွယ်ဆေးထိုးနှုန်း27ရာခိုင်နှုန်းတက်လာတယ်လို့ CNN သတင်းဌာနကပြောပါရယ်အထူးသဖြင့်ကာကွယ်ဆေးထိုးနှုန်းနည်းပါတဲ့တောင်ပိုင်းပြည်နယ်တွေမှာကာကွယ်ဆေးထိုးနှုန်းပိုများလာပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညသကဝိုင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလက်ရှိပြန့်နှံ့ကူးစက်နေတဲ့ Delta မျိုးရိုးပြောင်းကိုရိုနာဗိုင်းရပ်စ်ဟာဘလောက်ထိကူးစက်နှုန်းပြင်းထန်ပြီးတော့စိုးရိမ်စရာကောင်းပါသလဲ။ဒီမျိုးကွဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ဘက်ကဘာတွေထပ်ပြီးတော့သိထားပါသလဲ။နောက် COVID-19 ကာကွယ်ဆေးထိုးထားပြီးတဲ့လူတွေကိုဒီ Delta မျိုးကွဲဗီဇကကူးစက်နိုင်မှာသလားစတာတွေနဲ့ပတ်သက်ပြီး CDC မှာတာဝန်ထမ်းဆောင်နေတဲ့မြန်မာဆေးပညာရှင်ဒေါက်တာမင်းမင်းစုကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ဒေါက်တာမင်းမင်းစု VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့တင်ပါပါခင်ဗျာ
။အခုဆိုရင်ကျွန်တော်တို့ဒီ COVID-19 မျိုးကွဲတွေထဲမှာ Delta မျိုးကွဲပေါ့နော်။ဒေတာမျိုးကွဲကတကဘာလုံးမှာတတော်လေးကိုဒုက္ခပေးနေပါဗျ။မြန်မာနိုင်ငံလိုဆင်းရဲတဲ့တတိယနိုင်ငံလားစစ်တပ်ကအာဏာသိမ်းထားပြီးတော့တိုင်းပြည်တစ်ခုလုံးမှာအခြေအနေတွေမတိမငြိမ်ဖြစ်နေတဲ့နိုင်ငံမျိုးမဆိုထားနဲ့အမေရိကန်လိုနိုင်ငံမျိုးမှာတောင်မှဒီမျိုးကွဲကအခုတတော်ဒုက္ခပေးနေလို့စိတ်ယုံတက်တက်လို့အခြေအတွေ့တနေ့တခြားများလာတယ်ဆိုပြီးတော့ကျွန်တော်သတင်းတွေမှာတွေ့နေရပါတယ်။ဆိုတော့ဒီဆရာတို့ဒီ CDC အနေနဲ့ဒီမျိုးကွဲနဲ့ပတ်သက်ပြီးတော့နောက်ဆုံးသိထားတဲ့အချက်လက်ကဘယ်လိုများရှိပါလဲဆရာ
။ဟုတ်ကဲ့ဟုတ်ကျွန်တော်တို့ဒီကပ်ပတ်ပြီးပြတာပေါ့နော်တို့
ဟုတ်ကဲ့
ကျွန်တော်ဒီ CDC မှာကျွန်တော် virologist တွေရှိတယ် virus ကို specifically ကပေးချာ research လုပ်နေ researcher တို့တွေကဒီခုဒီ covid ကြောင်းရမှာမဟုတ်ဘူး။ရင်းကလေးကကျွန်တော်တို့အပတ်စဉ်မှာအမေရိကန်နိုင်ငံလုံးမှာရှိတဲ့နေရာအနှံ့ကဗိုင်းရပ်စ်ဆမ်ပယ်တွေယူပြီးတော့ဗိုင်းရပ်စ်မျိုးကွဲတွေအများကြီးစောင့်ကြတဲ့စာသင်ရှိတယ
်။ဟုတ်ကဲ့
။ရင်းကလေးကခုမှမဟုတ်ဘူး။ဒီကြောင့် pandemic ဟို flu ပေါ့လေဒီနိုင်ငံမှာကြောက်စားဒီ pandemic flu ကိုဖြစ်လာမယ်ဆိုတော့ကျွန်တော်တို့လည်းနှစ်ပေါင်း20 30ကလေးကကျွန်တော်တွတ်ထားတယ
်။ဟုတ်က
ဲ့။activity scientist အဲ့တော့တွတ်ထားတဲ့အတွက်သူတို့အဲ့ဒီကသူတို့မဲဆောင်ကြည့်နေခဲ့တယ်ဒီသက်ဆိုင်ရာပြည်နယ်တိုင်းတွေကဟိုဟိုပေါ့ lab တွေရှိသူတို့တက်ခွဲကန်နေပိုင်းနေပေါင်းဆက်ပြီးတော့ကျွန်တော် CDC မှာ reference labs ဆိုတော့အဲ့ဒါနဲ့ပေါင်းဆက်ကျွန်တော် surveillance biological surveillance လုပ်တယ်လုပ်တဲ့အခါမှာအခုနောက်ပိုင်းနှစ်တည်မှာဆိုကျွန်တော်တို့ပေါ့ whole genome sequencing လို့ခေါ်တယ် virus တစ်ခုလုံးပြီးစောင့်သေးစိတ်ကြည့်တယ်အဲ့ surveillance ကရင်တော့တနိုင်ငံလုံးမှာမလုပ်ဘူးသူဆိုစလုပ်နေသုံးလေးခါလဲလောက်ရှိ
ဟု
တ်ကဲ့ covid လက်ဖြစ်ကစင်ပြေသွားတာပေါ့နော် infrastructure ကျွန်တော်ရှိနေပြီဆိုတော့အဲ့ဒါကိုကျွန်တော်စောင့်ကြည့်တဲ့အခါဒီ covid 19လက်ဖြစ်ကလက်ကမရှိဘူး infrastructure ရှိတယ်အဲ့တော့သေးစိတ်စောင့်ကြည့်တယ်အခုနောက်ပိုင်းတော့ဒီလိုစောင့်ကြည့်ရတာနေတွေ့ရှိလာတာတော့ခုဆိုရင် delta virus ဟာလို့ဒီ delta variants ကdominant ဆိုချစ်ဆက်ရခဲ့ဟုတ
်ကဲ့
အမေရိကန်စိုက်ကလိတ်ဖြစ်နေတဲ့ဗိုင်းရပ်စ်ကြီးချစ်ဆက်ရခဲ့တော့အခုဆို
ဒေတာဖြစ်နေပြီဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဆိုတော့ဆရာကိုယ်တိုင်ကဒါဟိုတောက်လျှောက်ပေါ့နော်ညီကလှုပ်လာတဲ့အခါကျတော့ဒီဟာနဲ့ပတ်သက်လို့ဒီဒေတာနဲ့ပတ်သက်လို့ဆရာဘယ်လောက်ထိစိုးရိမ်စေချင်ရှိလဲ
တူရလေဟိုကျွန်တော်တို့တောက်ဟာပေါ့ကျွန်တော် evolutionary theory နော်ဟိုကျွန်တော်900ဆုမီကာ charge down ပြောခဲ့သူevolution လေ only the fittest will survive so now အဝင်းကျင်တဲ့တခါစားတာဖြစ်နိုင်တဲ့သတ္တဝါမှသမျှတတ်ရှင်လေးဖြစ်တယ်အဲ့တော့ဒီ virus ဆိုတော့လည်းမနစ်ကစပေါ်မှန်ပြီသူတို့ကလူတွေကြားထဲမှာ attack လုပ်နော်တာဝန်ရှင်ကိုတတ်ရှင်သူလည်းလူလိုပဲပေါ့လူသတ္တဝါနဲ့တတ်ရှင်နေတာတတ်ရှင်မှုသူက fit ဖြစ်အောင်ဘာဝနဲ့တာဝန်ရှင်နဲ့သူတို့ကူးစက်တဲ့လူတွေကြားထဲမှာ fit ဖြစ်အောင်ကြိုးစားပြီးနေအဲ့လိုနေတယ်ဆိုတာလည်းဘာကြောင့်နေလဲသူတို့အသက်ရှင်နေတယ်သူတို့အသက်ရှင်နေအောင်သူက attack လုပ်မြေ mutate လုပ်ကြောင်းလဲဗီဇာတွေကြောင်းလဲဆိုရင်တော့ပိုပြီး efficient ဖြစ်တော့နော်ဟိုအရင်တော့ခက်ညံ့ညံ့ခက်တုံးတုံး virus ပေါ်ပါမနစ်တော့မဟုတ်တော့သူက yes smart ဖြစ်တော့ဒီ evolution ဒါကျွန်တော်တို့ကဟိုလူတိုင်းသိပြီးသားပါဒီ scientific ကောင်ကဒီလိုပဲ virus တွေ mutate လုပ်မယ်ပေါ်ပြီး fit ဖြစ်လာ
ဟုတ်ကဲ့
တော့အဲ့တော့အခုဒါကြောင့်လည်းအခုလိုဒီ virus ဒီ surveillance syndrome ဟိုဘာ sorry surveillance ကြောင့်ရေရေမရစောင့်ကြည့်အခုဆိုရင်လည်းပို့ပြီးစောင့်ကြည့်ပြီးတော့ပို့ပြီးတော့တည်လာတယ
်ဟုတ်ကဲ
့ letter virus variants ပေါ့ဒီကဟိုကျွန်တော်တို့စီစီမှာတော့ဘယ်လိုသတ်မှတ်ထားလဲဆိုတော့ variant of concern VOC ကောင်အဲ့ဒီ concern stage ကိုသမခါရဲဆိုတာတော်တော်ခံရရှိတယ
်။
ယူကွဲကျွန်တော်သတ်မှတ်တယ်။အထူးဖြင့်ဒီကောင်ကမနှစ်ကရင် original strain ပေါ့ပထမဆုံးယူကွဲတဲ့ဆိုင်က good sense no ဟိုပေါ့၄စားလောက်ညာနော်ဒေါ်လေး၅စားပါလူတယောက်ကူးတယ်ထားပါဘူးဒီလိုအဲကိုကျော်တင်းကူးတယ်ဆိုကိုကျော်တင်းကဟိုသူများကိုကူးသွားနိုင်တယ်လေဒီမှာကိုကူးသွားဘာလို့ပဲကူလဲ
ဟုတ်ကဲ့
မနေ့စတွေ့ဆိုကူဆိုရင်ကိုကျော်တင်းကူတယ်ဆိုရင်ကိုကျော်တင်းကတေးချမားဆယ်မအုပ်ဘူးသူများကိုသူများကိုလည်းဟိုအနီးကပ်နေတယ်ဆိုရင်သူများစီကိုလည်းကူသွားနိုင်တယ
်ဟုတ်ကဲ့
များတော့တော့မှန်းထားတော့6ယောက်ဆယ်ယောက်လောက်ကူသွားနိုင်တယ်
တယောက်ကနေပြီးတော့6ယောက်ဆယ်ယောက်လောက်ကူနိုင
်နော်မနေ့သွားဆိုတော့2ယောက်ကျွန်တော်နိုင်ဟိုပုံမှန်ဟိုဖလူလို့ပေါ့ကျွန်တော်ရောက်ပြီးတောက်ကူရောက်တော့ကူဆိုတရားကူတယ်ဆိုနေရောက်နော်နေရောက်တော့အဲ့လောက်ပဲကူတယ်ခုကြတော့600 900 1000လောက်ကူသွားနိုင်တယ်ဆိုတော့ဒါကဘာပြနေလဲဆိုတော့ကျွန်တော်တို့ဝတ်သက်လေဒီမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဝတ်သက်ရန်ချဖို့ကလူတယောက်ဖြစ်ပြီဆိုတော့ရက်ကွက်တစ်ခုလုံးပြန်သွားတယ
်ဒီ
ခုလုံးပြန်ဟုတ်ဝတ်သက်နေပါဘူးသူတင်ရေချဖို့ကျွန်တော်ကဖြစ်တင်ပါဟုတ်ကဲ
့ဟုတ်ကဲ
့ဒီပေါ့ဆိုရင်ရန်ပြန်တော့ရန်မြန်ပါဒါလည်းဒုစရလုံးနဲ့ကျွန်တော်ပြောဆိုတာနော်ဝင်းမြန်တူရီဒီဘလူရှင်းဖြစ်ကျွန်တော်တို့ဟိုမျှော်လင့်ထား
ဟုတ်ကဲ့ဟုတ်ကဲ့
And so, ကုသနောကုသနောနေယနေတော်သေးတယ်အခုကတော့ခုနကပြောသူဒီကိုစီပေါ့ဒီဝင်အော့ဖ်ကန်ဆန်ဖြစ်တဲ့အတွက်ကျွန်တော်ကိုရဲဝင်သွားပြီဆိုရင်လည်းသူများတင်းစတရင်းဒက်ဆိုင်ရင်းပတ်တွေ့ခဲ့တဲ့မိနစ်ကစတရင်းဒက်ဆိုင်ပို့ပြီးတော့တက်ဆိုချန်နဲ့စီပေါ့ယောဂဖြစ်နှောင်းပို့ပြီးမြင်ကူးခံရတဲ့လူကပို့ပြီးတော့အရင်နှောင်းကရှိတဲ့မျိုးခွဲတဲ့ဆိုင်ဒီကောင် delta ဝင်နေဆိုရင်ပို့ပြီးခံရတဲ့တဘောပေါ့နော်ပို့ပြီးခံရတယ်ကျွန်တော်တို့ဒီမှာဥမာတွေ့နေဆိုဒါအမေရိကကဥမာကျွန်တော်စားတွေ့ကစားမှုလို့သိမသိသေးဘူးဒါယူတည်တော့ဒီကတော့စားမရှိတော့ဥမာဟိုအိန္ဒိယအိန္ဒိယဆိုဒက်တာကျွန်တော်ပစ်ခဲ့ခုဆိုပြန်အောင်ကြဟုတ်ကဲ့အိန္ဒိယကပြန်ကြလာပြီအဲ့ဒါဆိုအိန္ဒိယအိန္ဒိယမှာစားခဲ့တော့ဆိုတော့အဲ့ကြောင့် တယ်တယ်လို့ဒီနေရာမှာစားဆိုတော့ဒီဒက်တာရီချမှာတွေ့ခဲ့ဒီအိန္ဒိယစတရင်းငါအဲ့ဒီနေရာကျွန်တော်ပါသွားပြရအောင်ဆိုတော့ရေပုံမှန်ကောင်တက်ဆန်သွားဆေးရုံတက်ရတာပုံများတယ်နော်ဆိုတော့ကတော့ဟိုတော့အကောင်ဆိုရင်ပြမိနစ်တော့ကပြတော့80ရကနေတော့80နာရီပဲနော်ယောဂလက္ခဏာပြရုံတော့မပြရင်လည်းမပြဘူးပြရင်လည်းနည်းနည်းပါပါကြောင်းနဲ့ပြီးသွားဟုတ်ကဲ့တော့ကျန်သွားရကနေတော့လောက်ပဲဆေးရုံတက်ပါကုကြာတော့ ်
ဟုတ်ကဲ့အမပြီမှာဆိုရင်ဆရာဆေးရုံတက်နှုန်းပြမှာမှာကြတော့ဒီအောက်ဆီဂျင်ဒီဒေလတာ TB ဆိုရင်ဟလာပထမပိုင်းနေတုန်းကဒီအောက်ဆီဂျင်လိုအပ်ချက်ဟလာများတယ်ဒီလောက်ထိဆိုးတယ်ဆိုတော့ကျွန်တော်တို့မသိခဲ့ဘူးအခုဆိုရင်ဒီထိတဲ့လူနာမှန်များကအောက်ဆီဂျင်လိုအပ်ချက်အရန်ကိုကြီးတယ်သူကအဲ့ဒီဟာကတော်တော်ကိုဟိုပြင်းထန်တဲ့သဘောလားဆရာဘယ်လိုဖြစ်ပြီးဒီအောက်ဆီဂျင်လိုအပ်ချက်ကပိုပြီးတော့ကြီးတဲ့သဘောလို့ဆရာတို့သိထားတယ
်ဟုတ်ဟုတ်ကဲ့ကျွန်တော်တို့ဒီဒီမှာဟိုဗမာပြည်အနေထားနဲ့တွေ့မယ်ဆိုကျွန်တော်ဒီနိုင်ငံနဲ့ရှင်ကျင်းဒီနိုင်ငံမှာဆိုဗက်ဆင်းမထိုးထားတဲ့လူเนาะ
ဟုတ်ကဲ့
ဗက်ဆင်းတင်ထိုးထားတဲ့လူဆိုတာဗမာပြည်မှာနဲ့အတူတူပဲမြန်မာနဲ့ဗက်ဆင်းအသိများရှိတယ်အဲ့တော့ဒီဗက်ဆင်းမထိုးထားတဲ့လူတွေမှာဒီနိုင်ငံမှာသွားတွေ့ရတယ်ဆိုတော့ဒီလိုဒက်တာဝင်လာပြီဆိုတာနဲ့အာယောဂလက္ခဏာဟာဆော့ဆော့ပူပြတယ်ပုံမှန်ရင်တော့ယောဂပူကဒီနေ့ကိုကျော်တင်တယောက်ဆရာကူပါဒီနေ့ထားဒီနေ့ဝင်သွားရဲ့ဆိုရင်အဲ့ပေါ်ကတော့ incubation ကျွန်တော် period လို့ခေါ် virus ကပွားလေ
ဟုတ်
ပွားပြီးမှလည်းအဲ့အရာတပတ်လောက်ကြာဒါဒီ data ဆိုရင်သူက5ရက်လောက်နဲ့ပြီးပေါ့
ဆ
ိုတော့လက္ခဏာသောပြီးပေါ်တယ်နောက်ပြ clinical progression ပေါ်ပြီးရောလက္ခဏာပိုဆိုးလာ
ဟုတ်ကဲ
့ဟုတ်ကဲ့ဆေးရုံတရလောက်ဆေးရုံတရတယ်ဆိုရတာနော်သက်ရှူတာခက်လာ
ဟုတ်ကဲ့ဟုတ်ကဲ့
most ဒီ lung ထဲမှာ infection ဆိုးလာ pneumonia ရတာဒါကြောင့်ဆေးရုံတရဆိုတော့အောက်ဆီဂျင်လိုလာမှုရတယ်၊ဆေးရုံတရတဲ့အတွက်ပုံညာလာ
။ဟုတ်
ကဲ့။ဒါကြောင့်ဒါတာခုဆိုရင်မမိုင်မှာအလိုအောက်ဆီဂျင်အားကြီးမရဆိုင်ကိုဆိုးလာတယ်။ကို partially ပေါ့နော်။အကုန်လုံးတော့မဟုတ်ဘူး partially ဖြစ်နိုင်ချေရတော့ဒီ delta variant cyclic ကိုမမိုင်မှာလည်းပြန်နေတော့နော်မှန်လို့ရ
။ဟုတ်ကဲ့ဟုတ်ကဲ့။မာဒီရလည်းသူတို့
ဂျမိုက်ကျွန်တော်ပြောနိုင်ဘာလို့လဲဆိုတော့ကျွန်တော် data မရှိရင်ကျွန်တော
်ဟုတ်ကဲ့ဂျမိုက်ဌာနကလည်းသူတို့ထုတ်ထားတော့ရှိပါတယ်ဒီ VOC Delta VOC ကဘာလို့မှာတော့အခုဆိုရင်ဂျမိုက်ဌာနကထုတ်ပြန်ထားတဲ့အရာကမျိုးဝဲအကုန်လုံးတော့မှရှိနေတယ်လို့မျိုးအဲ့လိုကျွန်တော်တို့ထုတ်ထားတာတွေ့ရတယ်ပေါ့ဆရာနော်နောက်တစ်ခုကဆရာဒီကာကွယ်ဆေးပေါ့အရင် Delta မတိုင်ခင်မျိုးဝဲတုန်းကကာကွယ်ဆေးထိုးရင်အဲကူဖို့အလားအလားအတော့ကိုနည်းသွားတယ်ပေါ့အခု Delta ကြတော့ကာကွယ်ဆေးထိုးထားတဲ့လူတွေတောင်မှပဲကူးနိုင်တယ်။သူကထိုးနှက်တဲ့ဒဏ်ပြင်းထန်တာပဲရှိမယ်ဆိုပြီးတော့ကျွန်တော်အဲ့လိုတွေ့ရတယ်။ဆိုတော့ကာကွယ်ဆေးထိုးထားပေမဲ့လည်းပဲ Delta ကအဲ့ဒီလူကိုဝင်နိုင်တယ်တခါအဲ့ဒီလူကနေ disable လည်းပဲတခြားလူကိုထပ်ကူးနိုင်တယ်လို့သိထားရတယ်။ဟုတ်တယ်နော်ဆရာ
။အဲဟုတ်တယ်ဘာလို့ဟုတ်လဲဆိုတော့လေဒီကျွန်တော်တို့စဗက်ဆင်းနေစထူတယ်နော်အမေရိကန်ဥပမာစဉ်းစားဆိုကျွန်တော်တို့ပြင် January မှာအဓိကစသူတင်ဒီကြောင်းနာဆင်ကြောင်းနာဆင်ဟုံးရှိတယ်ဒီကကြည့်နာဆင်ဟုံးဟုံးဆိုတာဒီမှာဆိုရင်လူအိုယုံပေါ့နော်လူကြီးသူမားတွေထားတယ
်တကြီးရွယ်ကိုဆုံးရှော့
ရင်အဲ့ဒီအရာတွေအဓိကပြဿနာနော်သူတို့ပဲလုံးများတယ်ဒီကဆေးရောက်တယ်သူတို့ကျွန်တော်တို့စောင့်ကြည့်စာကလန်စောင့်ကြည့်ခုချိန်ဒီဟုတ်ကဲ
့အဲ့
တော့ January လေးကစသူတို့စထိုးခဲ့သူတို့အဓိကစောင့်ကြည့်တယ်နောက်ဟိုတခြားထိုးထားတဲ့လူတွေတို့လည်းကြည့်အောင်ပေါ့ဒါပေမဲ့ဒီကတော့ဒီက nursing home ဆိုဒီကစတော့ဘာတော့တွေ့ရလဲဆိုတော့ဒီကျောင်း breakthrough infection လို့ခေါ်ဒီ vaccine ထိုးထားတဲ့လူတွေမှာလေဟိုဟာပေါ့ positive တွေတွေ့လာ အမေရိကန်မှာကြောင့်၅ပြည့်ကတော့မထိုးရတယ်
ဟုတ်တယ်
so 单东亚角，对吗？每个每个单东亚角，到谁的图啊？到前面的我干嘛图啊？所以呢，但 unvaccinated， 那 vaccinated 就是 delivery 过完，安迪亚延期的。
延期哦。OK。
所以要把所有呢，这样等。那个图啊嘞，主要这个表现表现呢，比如 vaccinated 的路啊，到位啊，进来呢。vaccinated 的路呀，将来 50% 到位。
OK。
那 virus 噶，比如 vaccine 嘛，突然的路里呢，突然路加的嘛，对吧？变烂骨呢，然后叫 vaccine resistance，
这多没。
所以，那从 vaccine 上读到的，然后就是那叫表格 B B 的 evolution 的，
好
，vaccine 起的最差，我最差没出所以，的 strain 啊，的 delta 呢，那 who knows 嘛，的差。strain 不然就破了，你都要 vaccine resistance strain 切断了。他虽然讲了嘛，现在 vaccine 呀，啊多少个？
大家说 ，American CDC 嘛，台湾参上你的密码识别人先，到达明明说表达了批判人先。啊，可透明个嘞，国际交通也适对明明跟哈，明年冬天你把现在这个 radio season 怎么请一段亚得了个透明别个了批判人先。今年八月嘛，罗 Delta Visa 纽约 COVID 幺个股。မြန်မာနိုင်ငံလူမျိုးမှာကာကွယ်ဖို့ရာဘာတွေပို့ပြီးတော့သတိထားတင်နေ။နောက်ဒီ Delta ကိုကာကွယ်နိုင်မှုအဓိကအကြဆုံးနည်းလမ်းနဲ့အဲ့ဒီနည်းလမ်းတွေကိုလိုက်နာလှုပ်ဆောင်သင့်ပါသလား။နောက် Delta ထက်ပိုပြီးတော့ဆိုတဲ့ဗီဇမျိုးကွဲ COVID ရောဂါရောပေါ်လာနိုင်သေးသလားစတာတွေကိုနားဆင်ရဖို့ရှိပါတယ်။ဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေမြန်မာစံတော်ချိန်ဗုဒ္ဓဖူးည 8:35 မိနစ်မှာထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့ website ဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းဟာနှစ်လကျော်ကြာလာတဲ့အထိအရှိန်ရော့မသွားသေးဘဲနဲ့ရောဂါပိုးကူးစက်သူတွေသေဆုံးသူတွေဟာတိုးများလာနေစေဖြစ်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရဆိုရင်တော့လွန်ခဲ့တဲ့24နာရီအတွင်းမှာဓာတ်ခွဲနမူနာပေါင်း 14,258 ဦးကိုစစ်ဆေးခဲ့တာမှာတော့ရောဂါပိုးကူးစက်ခံရသူက 4,913 ဦးထိရှိတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာသေဆုံးသူကတော့312ဦးရှိခဲ့ကြောင်းကိုလည်းထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုစနစ်တကျကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တာမရှိတဲ့အတွက်သေဆုံးသူစည်းရင်းကိုလည်းတိကျစွာပြုစုနိုင်တာမရှိပါဘူး။ဒါကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေနေ့စဉ်ထုတ်ပြန်နေတဲ့စည်းရင်းထက်ကိုပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်ရှင်။COVID-19 ကြောင့်သေဆုံးသွားသူတွေထဲမှာလည်းနိုင်ငံရေးခေါင်းဆောင်တွေထင်ရှားတဲ့အမှုပညာရှင်တွေနဲ့စာရေးဆရာ၊ကဗျာဆရာတွေလည်းအများပြားပါဝင်ပါတယ်။မြန်မာရုပ်ရှင်လောကမှာထင်ရှားတဲ့ဝါရီဟာတာတယောက်ဆောင်တူဖြစ်တဲ့ဦးစံမတူဟာလည်းဒီကနေ့လဩဂုတ်လ3ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်ရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုနောက်နှစ်နှစ်ကြာရင်ကျင်းပမယ်ဆိုပြီးစစ်ကောင်စီဘက်ကပြောဆိုမှုဟာအချိန်ဆွဲတဲ့လုပ်ရဖြစ်တာကြောင့်အရှေ့တောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုပို့ပြီးတော့မှဖိအားပေးကြဖို့အမေရိကန်နိုင်ငံသားရေးဌာနအကြီးတန်းအရာရှိကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်အာဆီယံနိုင်ငံသားဝင်ကြီးတွေနဲ့အွန်လိုင်းကနေတဆင်ပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမှာအာဆီယံနဲ့အမေရိကန်သားအဝင်ကြီးအဆင့်ဌာနပေါင်းစုံဆွေးနွေးပွဲဒီအသစ်၅ခုအပါအဝင်ထိတိုးဆက်ဆံမှုတွေတိုးချဲ့လှုပ်ဆောင်သွားရေးကိုလည်းအမေရိကန်ဘက်ကအဆိုပြုထားပါတယ်ရှင်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနီးလမ်းတကျရွေးကောက်တင်မြှောက်ခံထားရသူတွေထံကိုအာဏာပြန်ပြီးတော့လွှဲပြောင်းပေးဖို့လိုအပ်ကြောင်းဗြိတိန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့6လကြာမှအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝင်ကြီးချုပ်ယာရုကိုပြောင်းလဲယူလိုက်ကြောင်းပြောကြားလိုက်တဲ့အပေါ်မှာဗြိတိန်နိုင်ငံသားဝင်ကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တေးတွေကိုကြားဝင်ဆောင်ရွက်ပေးဖို့အာဆီယံဘက်ကအထူးတန်တမန်ကိုရွေးချယ်ထားပေမဲ့အဲ့ဒီရွေးချယ်ထားတဲ့လူကိုတရားဝင်အမည်စင်းထုတ်ပြန်ကြေညာရေးမှာတော့မြန်မာစစ်ကောင်စီဘက်ကသဘောတူညီမှုကိုအာဆီယံဘက်ကစောင့်စားနေရဆဲဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Cornelius Tinot ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေရှင်
This program